ခိုင်ပြည်နယ်အတွင်းပြန်လည်တည်မြဲရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်ဖို့အမျိုးသားအစီအစဉ်တည်းအနေနဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်တည်းဖွဲ့စည်းဖို့ဆိုရဲတမရရုံရဲ့ကြေညာချက်မှာနိုင်ငံသားတအူးပါဝင်မယ်ဆိုတာကိုဒီခိုင်ဖြိုးပါတီကကန့်ကွက်တဲ့အရေးကြီးအစိုးတရကိုပြည်သူ့လွှတ်တော်မှာတင်သွင်းဆွေးနွေးခဲ့ကြပြီးကန့်ကွက်မယ်များတဲ့အတွက် တရဖွဲ့စည်းသွားမယ်လို့နိုင်ငံတော်သမ္မတရုံးကမေလကွန်မိုင်ကကြေညာခဲ့တဲ့အပေါ်ရှမ်းပြည်နယ်မိုင်းမှန်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ချုံမိုးကအရေးကြီးဆိုတင်သွင်းခဲ့ပြီးလွှတ်တော်မှာကိုယ်စားလှယ်22ဦးကဒီနေ့ဆွေးနွေးခဲ့တဲ့အပေါ်မဲခွဲဆုံးဖြတ်တဲ့အခါမှာကန့်ကွက်မဲများခဲ့ရာကြောင့်လွှတ်တော်ကအတည်မပြုခဲ့ပါဘူး။နိုင်ငံတော်အတွက်စိုးရိမ်စရာအခြေအနေတွေဖြစ်လာမှာစိုးရိမ်တဲ့အတွက်အရေးကြီးအဆိုကိုတင်သွင်းရတာဖြစ်ကြောင်းဦးဆိုင်ချုံမိုးကအခုလိုပြောပါရစေ
။ဒါသားကြီးပါလာတယ်ဆိုလို့ရှိရင်တော့အရင်အစဉ်ဆက်ကဖြစ်ခဲ့တဲ့ကော်မရှင်တွေဖွဲ့စည်းခဲ့တဲ့ကော်မရှင်တွေကော်မရှင်ကိုဖီအန်နာကော်မရှင်ဖွဲ့ပြီးတဲ့အချိန်လုံးကလည်းပဲအဲ့မကြောက်တပတ်ပဲရှိသေးတယ်ဟိုအကြမ်းတက်ခတ်မှုတွေစပြီးတော့ဖြစ်လာတယ်ဒါမျိုးတွေဖြစ်တယ်ဟိုကိုဖီအန်နာကော်မရှင်စပြီးတော့ကော်မရှင်ဖွဲ့စည်းတုန်းကလည်းကျွန်တော်တို့ဒါတော့ကိုယ်စလေကြီးအများစုတက်ကွက်ခွဲကြတာအလုံးအတိပဲလीနော်အဲ့ဒါကြောင့်မို့ကျွန်တော်တို့ကဒါနဲ့ပတ်သက်ပြီးတော့လက်ခံနိုင်ဘူးဆိုတဲ့အကြောင်းကျွန်တော်တို့ကရှင်းရှင်းပြောလို့ရှိရင်တော့ဒါတက်ကွက်တဲ့သဘောပဲဖြစ်ပါတယ်ခုနိုင်ငံတကာရဲ့အခြေအနေပေါ်ဖိအားပေးမှုပေါ်မှာဖြည့်ရှင်းလို့တဲ့အတွက်ကြောင့်မလို့ဒါမျိုးလေးနိုင်ငံတကာကပုဂ္ဂိုလ်တူနဲ့ဖွဲ့မယ်ဆိုပြီးတော့များဟိုဆုံးဖြတ်လိုက်သလားတော့ကျွန်တော်လည်းမပြောတော့ဘူးဒါတော့အစိုးရရဲ့အပိုင်းပဲဖြစ်တယ်ဒါမျိုးလေးတင်ပြတဲ့အပိုင်းလေးဖြစ်ပါတယ်
။အဲ့ဒီစုံလိုင်းကော်မရှင်မှာပါဝင်မဲ့နိုင်ငံသား2ဦးကိုမသိရသေးပေမဲ့လွတ်တော်မှာသဘောထားကွဲလွဲနေကြတာဖြစ်ပါတယ်။ဇွန်လ6ရက်မှာကျင်းပခဲ့တဲ့ပြည်သူ့လွတ်တော်မှာလွတ်တော်ကိုယ်စားလှယ်ဦးဆိုင်ချုံမိုးကရခိုင်ပြည်နယ်ကလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စုံလိုင်းရေးကော်မရှင်ဖွဲ့မယ်ဆိုရင်နိုင်ငံသားမပါပဲပြည်တွင်းကျွမ်းကျင်ပညာရှင်တွေနဲ့ပဲဖွဲ့စည်းဖို့အစိုးရကိုတိုက်တွန်းတဲ့ရည်တည်အစိုးကိုတင်သွင်းခဲ့တာဖြစ်ပါတယ်။တင်သွင်းတဲ့အစိုးကိုကန့်ကွက်ခဲ့သူတွေရဲ့တယောက်ဖြစ်တဲ့စိတ်ကြီးခနောင်တို့မဲဆန္ဒနယ်ကဦးတင်ထွန်းနိုင်ကသမ္မတရုံးရဲ့ထုတ်ပြန်ချက်ကိုထောက်ခံကြောင်းရည်တည်အစိုးကိုတင်သွင်းခဲ့တဲ့ဦးဆိုင်ကျော်မိုးရဲ့အစိုးကိုကန့်ကွက်ကြောင်းလွှတ်တော်မှအခုလိုဆွေးနွေးခဲ့ပါတယ်
။2015ရွေးကောက်ပွဲနဲ့ပြီးစစ်တွင်းပေါ်ပေါက်လာခဲ့တဲ့လက်ရှိအစိုးရကဘယ်တော့မှနိုင်ငံတော်ရဲ့အချုပ်အခြာအာဏာထိပါးစီမဲ့ကိစ္စရပ်တွေကိုလက်သက်မခံခဲ့တယ်လို့လူ့ခွင့်ရေးဆိုတဲ့အတန်ကြားတိုင်းပူဇာပေးကောင်းကျိန်လိုက်လို့နေတဲ့အစိုးရပြေမဟုတ်ဘူးဆိုတာကိုလေကိုယ်တလေတော်ကြီးများအားလုံးလက်ခံနိုင်မယ်ဖြစ်ပါလေ။တိုင်းပြည်ရဲ့ဒီကနေ့အခြေအနေဟာစိတ်ခံစားချက်တွေနောက်တစ်ပေါက်ပေါက်လိုက်ပြီး၆တိုင်းကြောက်မနေသင့်တယ်လို့ဖိအားပေးတိုင်းကောင်းကျိန်စရာမလိုသလိုဖြစ်ပေါ်လာနိုင်ွယ်ရှိတဲ့အကျိုးဆက်တွေကိုလည်းသတိမူမိဖို့အရေးကြီးပါတယ်။ကြောက်တဲ့မကြောက်တဲ့ကိုညံမျောမြင်နဲ့ပိုင်းခြားသုံးသပ်ဆုံးဖြတ်ပြီးလှုပ်တဲ့လှုပ်ထိုက်တာကိုရဲရဲဝင်းဝင်းပြက်ပြက်သားသားလုပ်ကင်ဆောင်ရွက်ရမယ့်အချိန်ကာလဖြစ်ပါတယ်။ဒါကြောင့်စိတ်ခံစားချက်ကိုဘယ်တော့မှဦးစားမပေးခဲ့တဲ့လက်ရှိနိုင်ငံအကြီးအကဲတွေဗပောင်းလုံကစဉ်းစားပြစ်ဆပြီးညံမျောမြင်ရှိရှိနဲ့ဖွဲ့စည်းထားတဲ့တမတာရုံးရဲ့သတင်းပြန်ကြားချက်ကိုလေးလေးနက်နက်ထောက်ခံကြိုဆိုကြောင်းပြောကြားရင်ဒီကိုချုပ်ပါရအောင
်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ချုပ်မိုးရဲ့အဆိုကိုဒီနေ့ပြည်သူ့လွှတ်တော်ကမဲခွဲဆုံးဖြတ်တဲ့အခါမှာထောက်ခံမဲ138မဲကန့်ကွက်မဲ250မဲနဲ့လွှတ်တော်ကအတည်မပြုခဲ့ပါဘူး။ဇွန်လ10ရက်မှာပြုလုပ်ခဲ့တဲ့နိုင်ငံထိပ်ပိုင်ခေါင်းဆောင်တွေရဲ့အရေးပေါ်အစည်းအဝေးမှာလည်းဒီစုံလန်းစစ်ဆေးရေးကော်မရှင်ကိစ္စအပါအဝင်ရခိုင်အရေးနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ကြပါတယ်။